စီးရီးယားနိုင်ငံမြောက်ပိုင်းမှာအီဘီလာကတိုက်ခိုက်မှုနဲ့လာဒရန်တူတဲ့ဓာတုလက်နက်သုံးတိုက်ခိုက်မှုတစ်ခုလုပ်ဖို့စီးရီးယားဆွေကပြင်ဆင်နေပုံရတာကိုသိထားတယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။အီဘီလာတိုက်ခိုက်မှုဖြစ်ပြီးချိန်မှာအမေရိကန်ကလက်တုပ်ပြန်တိုက်ခိုက်ခဲ့တာပါ။စီးရီးယားဆွေတပ်တွေကဓာတုလက်နက်သုံးတိုက်ခိုက်မှုထပ်လုပ်မယ်ဆိုရင်စီးရီးယားသမ္မတဘာရှားရဲ့အဆက်နဲ့သူ့ရဲ့စစ်ဘက်ဟာတံပိုးကြီးကြီးပြန်ပေးဆက်ရလိမ့်မယ်လို့သမ္မတအင်ဂျီနီယာပြောခွင့်ရရှောင်းစပိုက်ဆာရဲ့တနင်္လာနေ့နောက်ပိုင်းထုတ်ပြန်ချက်တစ်ခုမှာသတိပေးထားပါတယ်။ဒီလိုပြင်ဆင်နေတယ်ဆိုတဲ့စွပ်စွဲချက်နဲ့ပတ်သက်ပြီးတိကျတဲ့သတင်းချက်လက်ဒါမှမဟုတ်အထောက်အထားတွေကိုတော့ထုတ်ပြောမထားပါဘူး။စီးရီးယားတာဝန်ရှိသူတွေကတော့ဒီစွပ်စွဲချက်ကိုညှင့်ပါတယ်။စီးရီးယားရဲ့သားတွေအပေါ်နောက်ထပ်ဘယ်လိုတိုက်ခိုက်မှုမျိုးတွက်မဆိုသမ္မတအာဆက်မှာတော့မကကိုလူလူကိုပြန်တက်နေတဲ့သမ္မတအာဆက်ကိုထောက်ခံပံ့ပိုးနေတဲ့ရုရှားနဲ့အီရန်တို့မှာပါတာဝန်ရှိလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကထွက်တာမှာရေးပါတယ်။